ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းက2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရေးဥပဒေတည်းရဲ့အလင်းမြန်ရေးဆွဲပေးဖို့အဆိုကိုဒီနေ့ပြည်သူ့လွတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်။အဲ့ဒီဥပဒေမူကြမ်းကိုပြည်ထောင်စုဝန်ကြီးဌာနကဥဆောင်ရေးဆွဲရမှာဖြစ်ပါတယ်။အဲ့ဒီဥပဒေချမ်းမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ခက်ခဲစေမဲ့အချက်တွေပါလာရင်တော့ကန့်ကွက်သွားမယ်လို့လွတ်တော်ကိုယ်စားလှယ်တချို့ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေချမ်းဆိုတာဟာဖွဲ့စည်းပုံကိုလက်နက်အားကိုးနဲ့ပြင်ဆင်လို့မရအောင်ကာကွယ်ထားတဲ့ဥပဒေဖြစ်တယ်လို့နားလည်ထားကြအောင်ဖွဲ့စည်းပုံကိုပြင်ဆင်ဖို့ခက်ခဲမဲ့အချက်တွေပါလာရင်တော့ကန့်ကွက်သွားမယ်လို့ရှမ်းတိုင်းဒေသကြီးဒီမိုကရက်တစ်ပါတီကြားကောင်းပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကအခုလိုပြောပါတယ်
။ဒါပေမဲ့ကျွန်တော်နားလေတဘောပေါက်တာတော့ဖွဲ့စည်းပုံခြေခံဥပဒေကိုကာကွယ်တယ်ဆိုတဲ့အရာကအတင်းအဓမ္မနီလန်းနဲ့တပြင်းစင်ဖို့စူးစမ်းတာတို့လူသားနဲ့လှုပ်တာတို့ဒါမှမဟုတ်ခုနလိုမျိုးလက်နက်ကင်ပြီးတော့မှနော်အာဏာကိုရယူတာတို့စတဲ့အချက်လက်တွေအဓိကကာကွယ်မလို့လာယူဆတယ်။အဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့ကပြန်စင်စားရမယ်။အဲ့လိုမျိုးမှမဟုတ်ဘဲနဲ့ဖွဲ့စည်းပုံကိုမပြနိုင်အောင်ထပ်ပြီးလုပ်မဲ့ဥပဒေမျိုးဆိုရင်တော့ကျွန်တော်တို့ကကန့်ကွက်တဲ့ရင်တော့ကန့်ကွက်ရမှာ
လက်ရှိချိန်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွတ်ဆောင်နေစေဖြစ်တဲ့အတွက်ပြင်ဆင်ရေးထက်ဖွဲ့စည်းပုံကာကွယ်ဆိုပြီးလွတ်ဆောင်နေတာဟာအချိန်ဆုံးနေသေးတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆန်းလိုင်ကအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ constitution ကအရင်စပြီးတော့ပြင်ရမှာတော့ဒီရပြင်ဖို့ရတယ်လို့ခုကအားလုံးကဆောင်ရွက်နေကြတဲ့အချိန်ဖြစ်တယ်အဲ့တော့ခုကဘာဒီဖွဲ့စည်းပုံခြေက2008ဖွဲ့စည်းပုံခြေကဥပဒေမှာဘယ်ပုံမှန်တွေကိုပြင်ပြီးတော့ဘာတွေကိုဘာလုပ်မယ်ဆိုတာလေကျွန်တော်တို့တိတိကျကျလည်းမလုပ်ရသေးဘူးတေချာလည်းမတိရသေးတဲ့အချိန်မှာဒီဖွဲ့စည်းပုံခြေကဥပဒေကိုကာကွယ်ဆောင်ရှောက်တဲ့ဥပဒေကိုအလင်းမြန်ဆွဲပြီးတော့သက်ဆိုင်ရာဌာနအနေနဲ့တင်ရမယ်လို့ဒီနေ့ကျွန်တော်တို့ပြည်သူ့လူထုဥက္ကဋ္ဌကြီးပြောသွားတယ်အချက်အရောတသိစောလုံးနေတယ်လို့ကျွန်တော်တို့ဒီလိုပဲမြင်တယ်
ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေကိုရေးဆွဲတာဟာဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဒီမိုကရေစီစံနှုန်းတွေကိုကာကွယ်စောင့်ရှောက်ရေးတာဖြစ်တဲ့အတွက်စိုးရင်ဖို့မလိုတဲ့အပြင်လွှတ်တော်ကိုဥပဒေချမ်းရောက်ရှိလာရင်လည်းစိုးရင်မှုတွေကိုညှိနှိုင်းဆွေးနွေးသွားနိုင်တယ်လို့ပြည်အောင်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီအမရပူရမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကအခုလိုပြောပါတယ
်အဘိဓါကောက်ယူဝဲစရာအကြောင်းရှိပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်၎င်းတို့စိုးရင်နေသောအချက်တွေအဲ့ဒီအချက်တွေပါလာတယ်ဆိုရင်လည်းလွှတ်တော်မှာဆွေးနွေးပြီးတော့အလုံးစုံနေပိုင်ဝင်ရှိပါတယ်ပါတီတိုင်းကပူဇော်ပြုတဲ့ကိုယ်စားလှယ်တိုင်းဆွေးနွေးခွင့်ရှိပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုမပြင်ရမှစိုးရိမ်နေတဲ့အတွက်ဒီဥပဒေကိုစိုးရိမ်ပါတယ်ဆိုတာတော့စိုးရိမ်နေရအကြောင်းမရှိပါဘူး။ဘာကြောင့်စိုးရိမ်နေရမရှိတာလဲဆိုလို့ရှိရင်ဒီဥပဒေမှာမိမိတို့စိုးရိမ်နေရရှိတဲ့အချက်တွေကိုဆွေးနွေးကြမယ်ညှိနှိုင်းကြမယ်ဆိုလို့ရှိရင်အဆင်ပြေသွားမယ်တစ်ချက်
1959ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဥပဒေကိုရုပ်သိမ်းတဲ့ဥပဒေချမ်းကိုတင်ငန်းကျော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကဒီနေ့တင်သွင်းခဲ့တာပါ။ပြည်ထောင်စုဝန်ကြီးဌာနက2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရေးဥပဒေချမ်းကိုလွန်ခဲ့တဲ့1959ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေချမ်းအပေါ်မှာအခြေခံပြီးရေးဆွဲနေတယ်လို့ဒုတိယရှေ့နေချုပ်ဦးထွန်းထွန်းဦးကပြောပါတယ်။ဒါအပြင်လက်ရှိတည်ဆဲဥပဒေဖြစ်တဲ့1959ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဥပဒေကိုရုပ်သိမ်းသွားမယ်လို့လည်းပြောပါတယ်ခင်ဗျာ